Bangladesh မှာနေထိုင်နေကြရတဲ့ Rohingya ဒုက္ခသည်တွေအတွက်ပေါင်း3သန်းအမေရိကန်ဒေါ်လာအဖြစ်3.8သန်းရန်ပုံငွေထည့်ဝင်မယ်လို့ UK ကအင်္ဂါနေ့ကကြေညာလိုက်တဲ့အကြောင်းတူရကီဒေသဌာနအနာဒိုလူကပြောပါတယ်။ကျမရေးဆောက်ရှောက်မှုတန်ရှင်းတဲ့ရေတန်ရှင်းရတဲ့မိန်လာရေစိုးရေနှုတ်စနစ်ဆိုင်ရာဝန်ဆောင်မှုတွေနဲ့ချက်ပြုတ်စရာလောင်စာတွေကို Cox Plaza နဲ့ဘာဆန်ချားကဒုက္ခသည်တွေရရှိနိုင်ဖို့အတွက်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကိုပေါင်3သန်းထည့်ဝင်ကြောင်းနိုင်ငံခြားတရသဟာရနဲ့ဖွံ့ဖြိုးတိုးတက်ရေးယုံကဒုတိယအမြဲတမ်းတွင်းဝင်ဆာဖီလစ်ဘတ်တမ်ကကြေညာလိုက်တာပါ။သူကဘင်္ဂလားဒေ့ရှ်နိုင်ငံတကားမျိုးကိုနှစ်ရက်ကြာခီးအဖြစ်တနင်္လာနေ့ကရောက်ရှိသွားခဲ့ပါတယ်။မစ္စတာဘတ်တမ်ဟာပြည်စမအချိန်မြောက် UK ဘင်္ဂလားဒေ့ရှ်မဟာဗျူဟာဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်နေတာလည်းဖြစ်ပါတယ်။အချိန်တွေကပြေးလာတဲ့အခါလုံခြုံစိတ်ချမိမိသဘောလျောက်ဂုဏ်သိက္ခာရှိရှိမြန်မာနိုင်ငံကိုပြန်နိုင်အောင်ရေရှည်အဖြစ်တည်းရရှိဖို့အတွက်ကျွန်တော်တို့ဆက်လက်တွန်းအားပေးမှာဖြစ်ပါတယ်။အဲ့ဒီအချိန်တိုင်အောင် UK ကရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ကအင်ရှင်ဖြစ်လက်ခံထားတဲ့အသိုက်အဝန်းတွေကို UK ကဆက်လက်ထောက်ခံနေမှာဖြစ်ပါတယ်လို့လည်း Mr. Burden ကပြောပါတယ်